ဒီနေ့မနေ့ကတော့တန်ခါ၅ပါးကိုတရားရုံးထုတ်တဲ့အပေါ်မှာဆရာတို့သွားဖြစ်ခဲ့တဲ့အခြေအနေလေးကိုလည်းပြန်ပြောပြပါအောင်ခင်ဗျာ
။ဘုန်းကြီးဥက္ကဋ္ဌကရုံးထုတ်တယ်လို့ဘုန်းကြီးပြင်မယ်ဖုန်းဝင်လာတာဘုန်းကြီးတို့တာဝန်တရားရုံးကိုသွားပါတယ်သွားတဲ့အခါကျတော့အဲ့ဒီမှာစီးပွားရေးတွေနဲ့တွေ့တယ်ရုံးကလည်းဝင်သွားတဲ့အခါကျတော့ဥက္ကဋ္ဌတို့ရုံးချင်းရပဲချိန်မှလည်းလို့ပြောတော့ရုံးထုတ်သွားပြီတဲ့အဲ့လိုလူဝင်းနဲ့ထုတ်တာလားသင်္ကန်းဝင်းနဲ့ထုတ်တာလားလို့မေးတဲ့အခါမှာလူဝင်းနဲ့ထုတ်တာဘယ်နှပါလဲဆိုတော့၅ပါးလို့ပြရပါတယ်အဲ့နောက်တစ်ခါပဲညုံချင်းလုံးမေးတဲ့အခါကျတော့20ရက်နေ့ညုံချင်းလို့ဖြေပါတယ
်သင်္ကန်း၅ပါးကိုပေါ့နော်သာသနာညှိုးနှံစေမှုနဲ့တရားစွဲဆိုမှုရှိခဲ့တဲ့အပေါ်မှာဘယ်လိုမြင်ပါလဲဖေ။အ
ဲဥဒ္ဒရာကတော့သင်္ကန်းညှိုးနှံအောင်လုပ်တာမဟုတ်ပါဘူးညှိုးနှံနေဖို့တဲ့ဖွဲဖွဲဖွဲကျက်ပြီးညီသူတို့ရဲ့တိုင်တည်းမာရှင်တော်ဖွဲဖွဲကျက်နေဒုက္ခပါပဲဒါကတော့သူတို့လူရဖွဲပြီးတော့သုံးသက်သွားတာပါဥဒ္ဒရာကသာသနာညှိုးနှံအောင်လုပ်သွားတယ်ပြိပာမျိုးဘုန်းကြီးတို့ရဲ့ပြိကြေအတိုင်းဘုံတရားမတွေ့ရပါဘူးယခုကဲ့သို့တိုင်းသင်္ကန်းနာယကဥက္ကဋ္ဌနဲ့အပေါင်းအပါညံတော်သင်္ကန်းမာနကဥရမောင်သာသနာရေးဝန်ကြီးဌာနတို့ကသာအာဇာတော်ညွှန်းအောင်လုပ်နေတာကိုဘုန်းကြီးတွေ့ရှိရပါတယ
်ဒီနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆောင်ရွက်မှုအပေါ်မှာရောဘယ်လိုထင်မြင်ပါလဲဖေ။အ
ေးနိုင်ငံတော်တန်ခါမဟာနာယကကိုရငါကူပဲသူတို့ကိုယ်တိုင်ညိုက်ပြီးတော့တောင်းစုနေတယ်လို့ဘုန်းကြီးကတော့သုံးသပ်တယ်သူတို့တရားကိုသူတို့ပြန်နာဖြစ်နေလုပ်ငန်းတစ်ခုကိုလုံးဖောင်ရနိုင်ဒီမြတ်ဘာပင်ရရင်ညနာကိုကြည့်ရမယ်သာသနာတော်ရဲ့ညနာကိုကြည့်ရမယ်အမှန်အမှန်ကိုဝေဖန်သုံးသပ်တတ်တဲ့ဉာဏ်ပညာရှိရမယ်တခုကဲ့သို့ပြည်နယ်ပြတော်ကြီးဂျပန်နိုင်ငံမှာ၅ရက်နေရကြွားသွားတယ်အဲ့ဒီအချိန်မှာညအချိန်မတော်သံဃာပေါင်း300လူ900လောက်တို့ဖြင့်အနုကျန်ဖီးတကယ်သို့ဝင်ရောက်ပြီးတော့ဆရာတော်ဥက္ကဋ္ဌနဲ့ပြည်နယ်ကျောင်းမှာသတင်းသုံးနေတဲ့သံဃာပေါင်းတစ်ဖယ်တော်ပေါင်းတစ်ဖယ်တို့ကိုခေါ်ယူပြီးတော့ကဘာကြီးခေါ်ယူသွားပါတယ်ကဘာကြီးကကဘာကြီးပေါ်တဲ့ဌာနကြီးကလည်းသံဃာတွေရဲ့အချင်းချတဲ့ဌာနကြီးတစ်ခုဖြစ်နေပါတယ်ဘုန်းကြီးပြောလို့တဲ့ကားကတော့မိနာဖရာတော်ကြီးဒီမှာကြွားနေတဲ့အချိန်ကငါအချိန်မတော်ဘူးအင်္ဂါသုံးသွားတာရဲ့အဲ့ဒီတန်ဃာတွေကိုခေါ်ယူတဲ့နေရာမှာလည်းပဲဒီပြည်နယ်ကျောင်းတိုင်းမှာလက်နက်ဖျားမိကြောက်တွေနဲ့တစ်ဖက်ကနေပြီးတော့တန်ဃာတွေဝင်လာပြီးဘိန်းတို့ပါတို့မူရဖေးဝါးတွေလည်းပါတယ်အဲ့ဒါကိုဖိဖေးမဲ့ပုံစံမျိုးနဲ့တန်ဃာတော်တွေကိုပြည်ုံခေါ်ဆောင်သွားတာပါတန်ဃာတော်တွေဖွေရနိုင်ရန်ကုန်တိုင်းမှာ12မြို့နယ်တိုင်းတန်ဃာနိုင်ငံကဩဘာလွှမ်းမိုးတဲ့12မြို့နယ်မှာရှိတဲ့တန်ဃာတော်တွေကိုတမျိုးတည်းတည်း22ပါလုံးလုံးခေါ်ယူပြီးတော့ယခုကဲ့သို့တန်ဃာတော်တွေကိုမှမှရွှေရွှေအပေါင်းချသွားတာပါ5မြို့နယ်တန်ဃာနိုင်ငံကအသွေးမှုဥပဝနပြီးပြီလဲနောင်ကို5မြို့ပဲတော့မှမလိုက်နိုင်ဘူးသူတို့ကိုအပေါင်းချခံပြပြီးအဖြစ်အပေါင်းချခံအဖြစ်လုပ်ဆောင်သွားတာကိုသိရှိရပါတယ်အဲ့ဒီအတွက်ကြောင့်မလို့ဥက္ကဋ္ဌပြီးသာသနာတော်ညှိုးနှံအောင်လုပ်တာမဟုတ်ဘူးရန်ကုန်တိုင်းသံဃာနာယကဥက္ကဋ္ဌဥက္ကဋ္ဌပြလာဒီသာလျင်မြက်ကိုနှစ်ပြင်းမြောင်းကိုပဲဖြစ်တရားဖွဲဖို့ခြင်းကြောင့်ဘုန်းကြီးကဒီများတွေပြောပြလိုက်ပါတယ
်တမဖေဒီလိုမျိုးသံဃာတော်တွေကိုအကျဉ်းချခံရမှုကိုဘယ်လိုမျိုးဝန်ရံသွားဖို့ရှိပါလဲဖေ
ဘုန်းကြီးတို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဗ္ဗညာဒီလိုဘုန်းကြီးတို့လိုတကြွလှုပ်ရှားတဲ့ရဟန်းသံဃာတော်တွေနဲ့လူပုဂ္ဂိုလ်အပါအဝင်အားလုံးညီနိုင်ပြီးတော့လှုပ်တဲ့လှုပ်တဲ့ဓာတ်တွေလှုပ်ဖို့တော့ဘုန်းကြီးအမြန်ဖို့လှုပ်ဆောင်သွားမှာပါ
ဒီတန်နိတုကကြောင်းတိုင်းမှာပိုင်ဆိုင်မှုအခြေအနေအပေါ်ဝင်အငင်းပေါင်းမှုတွေလည်းဖြစ်နေတဲ့ဖေရအဲ့ဒီအပေါ်မှာရောတခြားသံဃာတော်ဆရာတော်ဖေရကြီးတွေကလည်းပြည်နယ်ဆရာတော်ကြီးအမှန်ကန်မှုရှိရလို့ထောက်ခံမှုပြောဆိုမှုတွေဖေရအဲ့ဒီအပေါ်မှာရောဆရာတော်တို့အဖွဲ့တွေရောဘာတွေများထင်မြင်ပါသလဲဖေရ
အဲဒီမှာမရိစ္ဆာကျောင်းတော်ဒီကြီးက27ရက်9လ9ရက်5ခုနှစ်ကမြန်မာပြည်စာချုပ်နဲ့27ရက်5လ2000ခုနှစ်ရက်ဖဲပါမြေပတ်တာမြေပိုင်ဆိုင်မှုပတ်တာစာချုပ်တို့ဆရာတော်ကြီးမှာရှိတယ်အဲ့ဒီအတွက်ကြောင့်27ရက်27လ1909ရက်9ရက်9ခုနှစ်ကျင်းဆရာတော်ကြီးညာဝင်ပါဒီရင်ပြပါအသူရှင်တခါတကမအများရဲ့ကိုးပါးကိုနိုင်ငံတော်အကြီးအကဲများဖြစ်တဲ့ဗုဒ္ဓမြတ်တန်ရှိတဲ့ဗုဒ္ဓကြီးမောင်ရည်တို့အတင်းမှုတဲ့ဗုဒ္ဓကြီးခင်ညွန်းတို့ကဒီဘက်ကလူတန်းတဲ့စိတ်ခွေဝီရိယပတ်တန်ဓမ္မုံဖိုင်ဖာတန်အားလုံးပိုင်ဆိုင်မှုရှိပါတယ်။တော့ဒီဟာဆရာတော်ဥပညာဝန်သားဒီသားလည်းပိုင်ဆိုင်တဲ့ကျောင်းတော်ကြီးဖြစ်ပါတယ်။ကျောင်းလူသာကတော့နိုင်ငံတော်တန်ခါမဟာနာယကနဲ့တိုင်းမန်ကနာယကဥက္ကမောင်သာသနာ့ဝန်ကြီးဌာနတို့ကကျောင်းလူသာဖြစ်ကြောင်းခေါင်းကြီးသိရှိထားပါတယ်။
ဥက္ကမောင်ကလည်းကြိုက်တဲ့တရားရုံးကိုသွားတိုင်နိုင်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောနေတဲ့အပေါ်မှာရောဆရာတော်တို့ဘယ်လိုမြင်ပါလဲဖေ။
ေးဦးအမောင်တို့ကတော့သူတို့ကတော့ဓမ္မအားကိုရှိတယ်အာနာရှင်တွေနဲ့ပူးပေါင်းပြီးတော့လောကနာကိုညွှန်းနှောင်းအောင်လုပ်နေတဲ့ပုဂ္ဂိုလ်တွေပါအဲ့တော့သူတို့ကဓမ္မအားကိုရှိတယ်လေမရမှန်တာကိုသူတို့ကပုံချက်မှာမဟုတ်ဘူးတနည်းနဲ့သာဖြူရှင်းမှာဆိုတဲ့သဘောမျိုးဟာသူ့ရဲ့လေးတန်းကို၅000ကြီးလိုက်တာနဲ့ဘုန်းကြီးတို့ကအားလုံးသိပါတယ်